အာဝဏ္ဏသောတရားပေါင်းတော်ဟောများယခုချိန်ခါမှာတရားရှုမှတ်ရမယ့်ချိန်ခါဖြစ်ပါတယ်တရားရှုမှတ်ခြင်းလုံလောက်တဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်တော်မြတ်ကြီးကတတိပဋ္ဌာန်တရား၄ပါးဟောကြားတော်မူခဲ့တယ်ကာယ ानु ပဒနာတတိပဋ္ဌာန်ဝရဏ ानु ပဒနာတတိပဋ္ဌာန်စေတ ानु ပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဆိုပြီးတော့တတိပဋ္ဌာန်တရား၄ပါးဟောကြားတော်မူခဲ့တယ်။အဲဒီမျိုးတော့မှာကာယနုပဒနာတတိပဋ္ဌာန်ဆိုတာယုတ်ကာယကိုရှုရမယ်တတိပဋ္ဌာန်ဖြစ်ပါတယ်။ယုတ်ဆိုတဲ့နေရာမှာပညာယုံနဲ့ပရမယုံဆိုပြီးတော့မျိုးရှိတယ်။ယုံချမ်းနဲ့ယုံလို့ဆိုပြီးတော့ဒီလိုလည်းပဲခွဲခြားတယ်ပါလေ။မျက်စိနဲ့ကြည့်လို့ရတဲ့ပုံသဏ္ဍာန်ကြီးတာ။ယုံချမ်းလို့ခေါ်တဲ့ပညာယုံ။မျက်စိနဲ့ကြည့်လို့မရတဲ့ဖောက်ပြန်တဲ့သဘောတရားကလေးတွေကတော့ယုံလို့ခေါ်တဲ့ပရမယုံဖြစ်ပါတယ်ယုံကိုရှုတဲ့နေရာမှာယောဂ28ပါး28ပါးရှိနေတယ်လို့လည်းပဲအကျဉ်းချုပ်အဖြစ်တော့ပထဝီအာဟောတိသောဝါယောဆိုတဲ့မဟာဘုရား၄ပါးကိုအဓိကထားရှုရပါပါပထဝီဓာတ်ဆိုတာမြေကြီးရဲ့သဘောမြေကြီးသဘောကဘာသဘောရှိတာကျော်သဘောမှာသဘောရှိတယ်အာဘောဓာတ်ကြီးရဲ့သဘောရေကဘာသဘောရှိတာဖွယ်စည်းတတ်တဲ့သဘောယူစည်းတတ်တဲ့သဘောရှိတယ်တိဇောဓာတ်ဆိုတာမီးရဲ့သဘောမီးကဘာသဘောရှိတာပူတဲ့သဘောအေးတဲ့သဘောရှိတယ်ဝါယောဓာတ်ကလည်းရဲ့သဘောဒေကဘာသဘောရှိအောင်ဖြေရှားတဲ့သဘောညင်တဲ့သဘောထောက်ခံတဲ့သဘောဒီသဘောတွေရှိပါအဲ့ဒီသဘောတွေကိုရှုကြည့်ကြရတာပရမယုတ်ကိုရှုခြင်းမျိုးဖြစ်ပါတယ်ပရမတော်အနာဘာနာပဋ္ဌာန်ကိုခေါ်တဲ့ဝင်နေထွက်တဲ့လေးကိုရှုကြည့်နေတယ်ဆိုရင်ဝါယောဓာတ်ဆိုတဲ့ယုတ်ကိုရှုခြင်းဖြစ်ပါတယ်ဝါယောဆိုတာကဝါယောဓာတ်ဆိုတာမတူပါဘူးဝါယောဆိုတာကလေးကိုပြောတာဝါယောဓာတ်ဆိုတာကလေးရဲ့သဘောကိုပြောတာယခုခေါင်းကြီးတို့ယောဂီများကဝါယောဓာတ်ကိုခေါ်တဲ့လည်းရသဘောကိုရှုရမှာဖြစ်ပါတယ်။ဒီတော့ဝင်လေထွက်နေလေးကိုရှုတဲ့အခါမှာဝိပဿနာဖြစ်အောင်ရှုလို့တဲ့ယောဂီပုဂ္ဂိုလ်များဟာလေးကိုသိအောင်ရှုရမှာဟောဖို့လေးရသဘောကိုသိအောင်ရှုရမှာဒီတော့လေးရသဘောကတွန်ထုံးပြီးတော့ဝင်လာတတ်တဲ့ဘောရှိတွန်ထုံးပြီးတော့ထွက်သွားတတ်တဲ့ဘောရှိဒါဒီပြလေးကလည်းစောင့်ကြည့်နေဆိုရင်ဝင်လေလေးဝင်လာတာနဲ့ဒါဒီပြလေးမှာတွန်ထုံးပြီးတော့ဝင်တဲ့ဘောလေးတွေ့ရတယ်ထွက်လေလေးထွက်သွားတယ်ဆိုရင်ဒါဒီပြလေးမှာတွန်ထုံးပြီးတော့ထွက်သွားတဲ့ဘောလေးတွေ့ရပါထွက်နေပြီးသွားပါမယ်ရင်ထဲကနေစောင့်ပြီးတော့ကြည့်မယ်ဆိုရင်ဝင်လေလေးဝင်လာရင်ရင်ချင်လေးမောင်းကျသွားတယ်ထွက်လေလေးထွက်သွားရင်ရင်ချင်လေးပြန်ကျသွားတယ်ရင်ချင်လေးမောင်းကျသွားခြင်းပြန်ကျသွားခြင်းကိုကြည့်ပြီးတော့ဒါဝင်လေရဲ့သဘောလေးပဲထွက်လေရဲ့သဘောလေးပဲဒီလိုသိရမှာပါဝိုင်းပိုက်ကနေစောင့်ကြည့်မယ်ဆိုရင်လည်းပဲဝင်လေလေဝင်လာရင်ဝါဘက်ကလေးပေါင်းသွားတယ်ထွက်လေလေထွက်သွားရင်ဝါဘက်ကလေးပြင်သွားတယ် ဝိုင်းပိုက်တော့ကြည့်ရမှာမဟုတ်ဘူး။ဟောင်းတဲ့သဘောပိန်တဲ့သဘောဒါလေးကိုကြည့်ကြည့်။ဟောင်းတဲ့သဘောလေးတွေးဟောတာဝိုင်းနေတဲ့သဘောလေးပဲ။တုတ်ကလှုပ်ရှားတဲ့သဘောလေးရှိတယ်။ပိန်တော့တဲ့သဘောလေးတွေးရင်ဟောတာထွက်ပြေးတဲ့သဘောလေးပဲ။ညီတက်တက်တဲ့သဘောလေးရှိတယ်။ဒီလိုသိပြရမှာ။နာသီးများတော့ကျင်ကြန်းရဲ့ဝိုင်းပိုက်တော့အထူးကမဟုတ်ဘူး။လေရသဘောကိုသိဖို့ကအဓိကဖြစ်ပါတယ်။လေဒီတွန်းထိုးပြီးတော့ဝင်လာတတ်တယ်။တွန်းထိုးပြီးတော့ထွက်သွားတတ်တယ်။ထောက်ကပြီးတော့လည်းပဲလှုပ်ရှားတတ်တဲ့ဘောလေးရှိတယ်။အဲ့ဒီသဘောလေးကိုသိလေရသဘောကိုသိတယ်လို့ခေါ်တယ်။အဲ့ဒါယောဂီပုဂ္ဂိုလ်များဟာအခြားသောရောရပေါက်ပြမှုလေးတွေမပေါ်ခင်မှာဝင်လေထွက်လေဆိုတဲ့လေးရဲ့သဘောကိုပရမတ္ထစတင်ပြီးတော့ကြည့်ပြရမှာဖြစ်ပါတယ်ဝင်လေထွက်လေရဲ့သဘောလေးကိုကြည့်ပြီးတော့တမာတိလေးရလာပြီဆိုရင်ကျန်တဲ့ခန္ဓာကိုယ်နှံပြမှာကျန်တဲ့ရုပ်တွေရဲ့ပေါက်ပြမှုတွေလည်းပဲခင်ဗျားရှားရှားပေါ်လာပါလိမ့်မယ်ထုံနေတာလည်းကျင်နေခက်ကြခဲတယ်ဆိုတာပထဝီဓာတ်ရဲ့ပေါက်ပြမှုလေးတွေပါပထဝီဓာတ်ပေါက်ပြမှုကြောင့်ထုံနေသဘောနာသဘောကျင်သဘောကြိုက်သဘောခဲသဘောလေးတွေဖြစ်ဒီတော့ထုံသဘောလေးတွေကိုတွေ့ဩတာပထဝီဓာတ်ရဲ့ပေါက်ပြမှုပဲဓာတ်ရောရဲ့ပေါက်ပြမှုကျင်သဘောကြိုက်သဘောလေးတွေတွေ့ရင်လည်းပဲဓာတ်ရောရဲ့ပေါက်ပြမှုလေးတွေပဲဒီလိုဖြစ်ပါခံ။ထိုင်နေရင်လည်းဓမ္မအောက်ကနေပူလာတယ်။ခြေရတဲ့ဓာတ်အေးလာတယ်။စသဖြင့်။ပူသဘောအေးသဘောလေးတွေသတိထားမိအောင်ဆိုရင်ဩတာတေဇောဆိုတဲ့ရုပ်ရဲ့ပေါက်ပြမှုတွေပဲ။ရုပ်ရဲ့ပေါက်ပြမှုတွေပဲလို့ဒီလိုသိပြလိုက်ပါ။ဒီတော့ဘဒုရာဝတ်တေဇောဝါရောဆိုတဲ့ဒီရုပ်တွေဖောက်ပြန်တဲ့အခါပညာရုပ်ဆိုတဲ့ဒုပောင်းမှခြေလက်ဆိုတဲ့ဟောဒီရုပ်ချမ်းခန္ဓာကြီးမှာတည်နေပြီးတော့ဖောက်ပြန်တတ်ပါလေဒီတော့ဘုန်းကြီးတို့ယောဂီများကဒုပောင်းမှခြေလက်ဆိုတဲ့ပညာရုပ်ရုပ်ချမ်းခန္ဓာကြီးကိုသတိထားပြီးတော့ကြည့်ပေးပါသတိထားကြည့်နေရင်လည်းဖောက်ပြန်တဲ့ဘောလေးပေါ်လာရင်အဲ့ဒီပေါက်ပြန်တဲ့သဘောလေးဟာပညာခန္ဓာမှာမီပေါ်တဲ့ပရမယောခန္ဓာလေးပဲပညာခန္ဓာကိုအဓိကထားကြည့်ရမှာမဟုတ်ဘူးပရမခန္ဓာကိုအဓိကထားကြည့်ရမှာပေါက်ပြန်တဲ့သဘောလေးတွေ့လာရင်အော်ဒါရုံရဲ့သဘောနာရာလေးတွေ့လာရင်အော်ဒါရုံရဲ့သဘောရုပ်တွေပေါက်ပြန်နေတာကျင်နာလေးတွေ့လာရင်လည်းအော်ဒါရုံရဲ့သဘောပဲရုပ်တွေပေါက်ပြန်နေတာအဲ့ဒါခဲ့တာလေးတွေ့လာရင်လည်းအော်ဒါရုပ်ရည်သဘောပဲရုပ်တွေပေါက်ပြန်နေတာ။ပူဓာရေးဓာတ်တွေတွေ့လာရင်လည်းအော်ဒါရုပ်ရည်သဘောပဲရုပ်တွေပေါက်ပြန်နေတာ။လေလေးတိုက်တဲ့အခါမှာဒီကနေ့စိတ်နဲ့တခါတခါဒီကနေ့ပူလာတဲ့အခါမှာအိုက်တဲ့သဘောပူတဲ့သဘောဒါလေးတွေကလည်းရုပ်ရည်ပေါက်ပြန်မှုတွေပါ။တခါတခါဘယစိတ်တည်းဖြတ်ပြီးတော့ပြည်တယ်လို့ကြွားရွံ့တော့မောမောမောပါတယ်လှုပ်တဲ့သဘောရေရှားတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေပေါ်လာတတ်တယ်ဒါလေးတွေဟာဝါရောတတ်ရဲ့သဘောလေးတွေခြေလေးလိုက်ရစိတ်ချလာတယ်လက်တွေထွက်လာတယ်မျက်ရည်တွေထွက်လာတယ်စတာပြန်ဒီဘောလေးတွေတွေ့တာဒီဆိုတာအဘောစီရဲ့ပေါက်ပြမှုတွေပဲဒီလိုသိပြလိုက်ပါအဲ့ဒီလိုသိပြလိုက်တဲ့အခါကျတော့အဓိကအဖြစ်ကြည်ကကတော့ဒုပ္ပါဝါခြေလက်ဆိုတဲ့ပညာရည်ကြီးကိုလှမ်းပြီးတော့ကြည့်လိုက်ပြီးမယ်တကယ်သိတဲ့အခါကျတော့ပေါက်ပြတဲ့သဘောလေးကိုပဲ သိနေမှုလိုအပ်ပါတယ်ခြေတော်ကနာနေမဲ့စိတ်ထဲမှာခြေတော်ကိုသိနေပါတယ်နာတဲ့သဘောလေးကိုပဲသိနေပေးနေပါပေါင်ဝတ်တဲ့ပြင်ပေါင်ကိုသိပေးနေပါလေကြိုက်တဲ့သဘောလေးကိုပဲသိပေးနေပါခြေတော်ကနာရင်ခြေတော်ကပညာရောက်နာတဲ့သဘောလေးကပညာရောက်ပေါင်းကကြံ့ပေါင်းကပညာရောကြိုက်တဲ့သဘောလေးကပရမယောကျောကင်းကညာရောကျောကင်းကပညာရောကြိုက်ရတဲ့သဘောလေးကပရမယောဒါလိုပါပဲဒီကလေးတိုက်လိုက်တဲ့အခါမှာညနာပြင်းမှာအေးစိမ့်သွားတယ်ညနာပြင်းကပညာရောအေးစိမ့်သွားတဲ့သဘောလေးကပရမယောစသဖြင့်ပညာရည်ကြီးမှမြင်ပြီးတော့ဖြစ်ပေါ်လာတဲ့ပရမတ်ရဲ့ပရိသေကိုဉာဏ်ကလေးနဲ့တတ်ဝင်ကြိုးစားပြီးတော့ကြည်ပြီးဖို့လိုအပ်ပါလေဒီလိုကြည်ပြီးတဲ့အခါမှာတတိသမာဓိတရားသဘာအရေးကြီးပါလေတတိကမ္မထာဖို့ဆိုရင်မိမိသိနေကြမှတ်နိုင်ကြအတိုင်းပဲအောင်ကနာရဲ့ခြေလုံးကကျင်းတဲ့ခါကကဲ့သို့ဖြစ်ဒီသိလေးတွေဝင်လာတတ်ပါတယ်။ဒါတတိလက်လက်ပြီးတော့ကြည့်တဲ့အခြေခံ။ခြေတော်ကနာတာတတိမပါနဲ့နာတဲ့သဘောကိုသိနေတာပဲ။တတိကတ်တာလည်းနာတဲ့သဘောကိုသိနေတာပဲ။ဒါပေမဲ့တတိမပါလည်းကြည့်မယ်ဆိုရင်ခြေတော်ကနာတယ်ဆိုတဲ့ခြေတော်ဆိုတဲ့ပညာနဲ့တွဲပြီးတော့သိတယ်ခြေတော်ဆိုတဲ့ပညာနဲ့တွေ့သိတယ်အဲ့ဒီအသိဟာအမှားသိမဟုတ်ပါဘူးတက္ကရာရဲ့တင်ချင်နဲ့တွေ့သိနေတယ်အမှားသိဖြစ်ပါတယ်တတိလေးကပြောခြေတဲ့အခါကျတော့ဩတာခြေတော်မှမဟုတ်ဘူးလေနာတတ်တဲ့သဘောလေးပဲပေါင်းလိုက်တဲ့ဩတာပေါင်းမှမဟုတ်ဘူးလေဒါကြိုက်တဲ့သဘောလေးပဲခြေတော်ဆိုတာကအသာသေးယူကျော်တယ်ကိုပေါင်းစပ်ပစီပြီးတော့ထားတယ်။ပုံမှန်တရားကိုကြည့်ပြီးတော့ခြေတော်ကိုပြောနေတာ။တကယ်တမ်းကျတော့ခြေတော်ကပညာရည်ကြီးတယ်။ကြိုက်တဲ့သဘောမရှိဘူး။ကြိုက်တဲ့သဘောလေးကကာယအခြေရောက်နေတွေးကြည့်စရာလေးနဲ့တွေးကြည့်ပေါက်ပြန်ပြီးတော့ဖြစ်ပေါ်လာတဲ့သဘောတရားလေးပဲ။တတိယကထာပဲတော့အဲ့ဒီလိုအမှန်တည်းလေးဖြစ်လာတယ်။တတိမပါရင်ဒုက္ခနာရခြေတော်ကကြိုက်တဲ့အပေါင်းကကြိုက်တယ်ဒုပေါင်းကခြေလက်အပေါင်းကစိတ်ရောက်နေတတ်ပါတယ်တတိလေးနဲ့ကြိုက်ကြည့်လိုက်တော့ဒုပေါင်းကခြေလက်စီကိုစိတ်မရောက်တော့ပဲနာရင်နာတဲ့သဘောလေးပေါ်မှာပဲကွက်ပြီးသိပြီကျင်းရင်ကျင်းတဲ့သဘောလေးပေါ်မှာပဲကွက်ပြီးတော့သိပြီကြိုက်ရင်ကြိုက်တဲ့သဘောလေးပေါ်မှာပဲကွက်ပြီးတော့သိပြီဒါတတိပါခြင်းရဲ့အကျိုးပါပဲအဲ့ဒီလိုတတိလေးကတည်းကဒုပေါင်းမှာခြေလက်ကိုမမြင်တော့ဘူး။ဒါသဘောချင်းသဘောခဲသဘောခဲသဘောကိုပဲ။သိကြဉာဏ်လာပြီဆိုရင်အဲ့ဒီမြင်လိုက်ရတဲ့အာယုံလေးကိုစိတ်ကိုတခြားတစ်ပါးမရောက်စေခဲ့တဲ့အဲ့ဒီအာယုံပေါ်မှာပဲဆွတ်ဆွဆက်ဆက်ဖြစ်အောင်ကြိုးစားလို့အကြည့်ပေးဖို့လိုပါတယ်။အဲ့ဒီလိုဆွတ်ဆွဆက်ဆက်ကြည့်ပေးခြင်းကိုသမာဓိလို့ဒီလိုခေါ်တယ်။တတိယတစ်သက်ပရမတ်ရုပ်ကလေးတွေပေါ်မှာခိုက်ခိုက်မှန်မှန်ခြေနေရှာရှာမသိနိုင်ဘူးသမာဓိလေးပါလာပြီဆိုရင်ဒုပေါင်းကခြေလက်စီကိုစိတ်လုံးဝမရောက်တော့ဘူးနာသဘောကျင်သဘောကဲသဘောခဲသဘောလုံသဘောရွာသဘောစီပေါ်မှာပဲစွတ်စွတ်ဆက်ဆက်စိတ်ကလေးဟာရှားရောက်နေပါတယ်အဲ့ဒီချိန်ကသမာဓိရဲ့သဘောပါပဲအဲ့ဒါတတိယသမာဓိရင်ပြည့်စုံလာပြီဆိုရင်သမာဓိမဂ်ရဲ့တရားကိုပြည့်စုံနေပြီ။သမာဓိမဂ်ရဲ့တရားကိုပြည့်စုံနေကြတဲ့ပြည်ရဲ့ဒုပေါင်းကခြေလက်ဆိုတဲ့အမြင်မှားဖို့တက်ကြရတဲ့ချိန်လေးပဲဝင်မလာတော့ဘဲနဲ့ခင်းစင်နေပါလား။ဟောဒါလေးကရုံးရဖောက်ပြောင်းမှုကြီးပဲ။ဒါလေးကရုံးရဖောက်ပြောင်းမှုကြီးပဲ။ဉာဏ်နဲ့ပိုင်းခြားပြီးတော့သိပြလိုက်တယ်လို့ဆိုရင်ကျော်ရည်ရပေါ်မှာသိတဲ့ဉာဏ်အရုပ္ပါရိစိတဉာဏ်ဒီလိုခေါ်ပါတယ်။နံတရားကိုသိတဲ့ဉာဏ်ကတော့နာမ ပြိစိတ်တယ်။တော်တော်လေးယောဂီရဲ့ဘောကိုပိုင်ပိုင်ချာချာတည်သွားရင်သူနဲ့ဆက်ဆက်နေတဲ့ဓာတရားရဲ့ဘောကိုလည်းအလိုလျောက်မြင်လာနိုင်ပါမယ်။အဲဒါကြောင့်ယောသဘောနဲ့ဓာတဘောတွဲပြီးတော့မြင်တဲ့အခါမှာဓမ္မဘဝပြိစိတ်တယ်မြင်လည်းပဲမိမိရဲ့တတ္တမှာအပြည့်အဝပေါ်လာမှာဖြစ်ပါလေ။အဲ့ဒီနေရာလေးပေါ်လာလို့ရုပ်ကိုယုံမှသိငံကိုနာမသိတဲ့ဆက်ပြီးတော့ခြေသေးလိုက်မယ်ဆိုရင်ယောဒိယကလေးကလည်းပဲတစ်ခုနဲ့တစ်ခုမတူဘူး။အောက်ညာကလည်းတစ်ခုနဲ့တစ်ခုမတူဘူး။နန္ဒရာကလည်းတစ်ခုနဲ့တစ်ခုမတူဘူး။သိမှုတစ်ခုနဲ့တစ်ခုမတူဘူး။ယောဒိယရဲ့ပေါက်ပြန်မှုမှာနာတာလည်းပေါက်ပြန်တာပဲ၊ကျင်တာလည်းပေါက်ပြန်တာပဲ၊တိုက်တာလည်းပေါက်ပြန်တာပဲ။နာယာကလည်းချင်းချင်းယာကလည်းကပ်ကြောင်သွားခြင်းဟာတခုပြည့်တယ်တခုသိပေါ်သွားခြင်းပဲ။နာရာကြီးကျူရာတော့ဟောထုံမိနာရာရှိတယ်၊ခြင်းမိနာရာရှိတယ်၊ကြိုက်မိနာရာရှိတယ်။အမျိုးမျိုးသောနာဘုံရှိတဲ့လေးတွေကိုအတိတ်မှာမြင်ပညာတရားသုံးမျိုးနဲ့စုစုဆက်ဆက်ကြည့်သိလိုက်နိုင်လို့ဆိုရင်တခုနဲ့တခုမတူတာလေးတွေသဘောပေါက်တာပါလေ။မတူတာလေးတွေသဘောပေါက်တာလေ။ပရမတ်တခုပြည့်တယ်နောက်တော့အသိပေါ်လာတယ်စိတ်ထဲမှာဒီလိုပဲသဘောပေါက်လာပါလေအတူတူပဲဒီသဘောပေါက်တဲ့အချိန်ဟာအဟောင်းချုပ်တဲ့အသိပေါ်လဲဆိုရင်ဖြစ်ချင်းနဲ့ဖြစ်ချင်းဒီတရားမှာပါကသဘောပေါက်တဲ့အချိန်ပါပဲအဲဒီသဘောပေါက်တဲ့အချိန်ဟာဖြစ်ပြပေါ်နေတဲ့အချိန်ပါပဲဒါကြောင့်မလို့သဘောတရားနဲ့တခုဒါသဘောကျင်သဘောကဲသဘောခက်သဘောလောသဘောယောသဘောပူသဘောအင်းသဘောရောရဖောက်ပြန်တဲ့သဘောပါသဘောကိုပဲကြည့်ကြည့်စွတ်စွတ်ဆက်ဆက်ကြည့်ပြလိုက်ပါတို့ရင်တို့လာတာကိုကြည့်ပြီးရောရင်ရောသွားတာကိုကြည့်ပြီးတို့လာတာကလည်းပထမသဘောတစ်ခုပြည့်တယ်နောက်သဘောတစ်ခုအသေးပေါ်လာရောသွားတယ်ဆိုတာကလည်းပထမသဘောတစ်ခုပြည့်တယ်နောက်သဘောတစ်ခုအသေးပေါ်လာဒါလေးတွေကိုတိုက်တာတိုက်တာကြည့်ပြီးတော့မတူတာလေးတွေ့လိုက်တွေ့လိုက်အဟောင်းချုပ်တော့သိပေါ်တယ်လို့ဆုံးမဲ့ချက်ချလိုက်နိုင်ပြီဆိုရင်ဖြစ်ချင်းဖြစ်ချင်းကိုမြင်တဲ့ဝိပဿနာဉာဏ်ယထာဘုဒ္ဓဉာဏ်တိကျရောက်မှာဖြစ်ပါတယ်အဲ့ဒီချက်ကဝိပဿနာဉာဏ်ဖြစ်ပါတယ်ဒါကြောင့်မလို့ယောဂီပုဂ္ဂိုလ်များပဉ္စဝိပဿနာသတိပဋ္ဌာန်ဆိုတဲ့နည်းလမ်းညာရှိမှတော့လို့ဆိုရင်ပထမဝန်ထည်တွေလေးကိုကြည့်သမာဓိလေးရလာတဲ့အချိန်မှာအခြားခြားသောရုပ်ရဲ့ပေါက်ပြံမှုလေးတွေကိုကြည့်ဘယ်ရုပ်တရားရဲ့ပေါက်ပြံမှုကိုပဲကြည့်ကြည့်မတူတာလေးတွေကိုသတိထားကြည့်ဒီပုံမှာခြေလက်ဆိုတဲ့အဆိုင်ခက်ပုံမှန်တာပြည့်ညတ်မပါဘူးသမာဓိလေးနဲ့စက်ကြည့်မတူတာလေးတွေကိုကြည့်ပြီးတော့သိပြီးတော့အဟောင်းချုပ်လို့သိပေါ်လဲဆိုရင်ဖြစ်တဲ့သဘောလေးတွေကိုပညာလေးနဲ့စိုက်ပြီးတော့ကြည်ပေးတော့လို့ဆိုရင်ယောဂီများဖြစ်ချင်နေတဲ့ဝိပဿနာဉာဏ်မိမိတို့ရဲ့သံတမှာအေကမုချ်ပေါ်လာမှာဖြစ်တယ်တွေ့ကာယဝိပဿနာတိပဋ္ဌာန်ကြီးနဲ့ဝိပဿနာဉာဏ်ဖြစ်အောင်တတိသမာဓိပညာတရားလုံးလုံးနဲ့ကျိုးစားပြီးတော့ရှုပေးကြရမှာဖြစ်ပါတယ်